ကလက်နက်ကင်တက် MNDAA ရဲ့ထုတ်ပြန်ကြေညာချက်တွေကိုပြည်တွင်းမီဒီယာတွေမှာဖော်ပြရင်တည်ဆဲဥပဒေတွေအရာအရေးယူမယ်လို့တက်မတော်ကနေပြည်တွင်းသတင်းဌာနတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းနေ့လွတ်လပ်ခွင့်နေ့မှာထွက်ပေါ်လာတဲ့ဒီသတိပေးချက်ကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကပြည်တွင်းသတင်းဌာနတွေကိုဖြန့်ဝေထားပြီးဖြစ်ပါတယ်။တက်မတော်ရဲ့သတင်းမီဒီယာတွေအပေါ်မှာသတိပေးချက်ဟာဆိုရင်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ရာရောက်တယ်လို့လည်းဥပဒေရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဖုန်ချရှင်ရဲ့ကိုကန့်လက်နက်ကင်တပ်ဖက်ကသတင်းထုတ်ပြန်ချက်တွေကိုပြည်တွင်းသတင်းမီဒီယာတွေမှာမဖော်ပြဖို့မြမတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတနင်္ဂနွေနေ့မှာသတိပေးစာထုတ်ဝေပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီထံကိုပေးပို့ခဲ့တာပါ။ရှမ်းပြည်နယ်ရှေပိုင်းဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှကျင်းပနေတဲ့တိုင်းသားလက်နက်ကိုင်ထိပ်သီးတွေရဲ့ညီလာခံကိုတက်ရောက်နေတဲ့ကိုကန့်လက်နက်ကိုင်အဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကိုမြန်မာအစိုးရကမတရားသိမ်းဖြစ်ကြီးညာထားတာမို့ကိုကန့်တက်ရဲ့ထုတ်ပြန်ချက်တွေကိုဖော်ပြကြတဲ့မီဒီယာတွေဟာတည်ဆဲဥပဒေတွေနဲ့အရေးယူခံရမယ်လို့သတိပေးလိုက်တာဖြစ်ပါတယ်။ဒီသတိပေးချက်ကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကပြည်တွင်းသတင်းမီဒီယာတွေကိုဖြန့်ဝေပြီးဖြစ်တယ်လို့ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်
။အဲဒီဟာကပြန်ပြီးတော့ဆိုတော့ဟိုမေးဖို့ဝတ်တိုင်းမနေကဟိုတင်သတင်းမီဒီယာတွေအဲဒီကြတဲ့အီးမေးလ်တွေကို forward လုပ်တာ forward လုပ်တဲ့ဆိုတော့ဟိုခါတိုင်းကသူတို့ကသတင်းထုတ်ပြန်ချက်ဆိုအဲ့လိုပဲဝင်လာပြီးရင်ယုံကဝန်ထမ်းတွေပေါ့နော်ကောင်စီကယုံကဝန်ထမ်းဟိုခေးမလေးတွေကသူတို့ကချက်ချင်းပြန် forward လုပ်တယ်သတင်းကအဲ့ဒီဒေလက်ခံရကြည့်မနေ့ကလည်းအဲ့ဒီဟာတော့သဘောတဘာဝတော့နည်းနည်းကွဲတယ်ဒါပေမဲ့ဝင်လာတဲ့အချိန်မှာသူတို့ကဒါဟိုရင်တက်ကပြီးတဲ့ဟာပဲဆိုတော့ထပ်ပြီးဖြန့်ရမယ်ဆိုပြီးတော့သူတို့ကချက်ချင်းနဲ့ဟိုဖြန့်လိုက်တယ်နည်းနည်းဟိုဒါကတော့ဟိုတင်းကလည်းအဲ့လိုမျိုးပုံမှန်ပြင်ညာကြတော့အဲ့လိုဖြန့်လိုက်ဟိုအားလုံးကြီးတော့ရောက်ပြီတို့ဝင်နေသူတို့ပြောထားတယ်လို့ညွှန်ကြားတဲ့သဘောထားမျိုးကတော့ကောင်စီကပြန်ဆွေးနွေးပြီးမှပဲဒီကိစ္စဟိုနည်းပေါ့နော်သူတို့ကတော့ကောင်စီကိုညွှန်ကြားခိုင်းတယ်လို့မျိုးလုပ်တော့ကောင်စီအနေနဲ့ကတော့ဟိုစုံပြီးတော့စည်းဝေးတော့မလုပ်ရသေးဘူး
တမတော်ဘက်ကအခုလိုမီဒီယာတွေကိုညွှန်ကြားချက်အရတည်ဆဲဥပဒေတွေနဲ့အရေးယူနိုင်တဲ့အခြေအနေတွေကိုတော့တရားလွတ်တော်ရှေ့နေကြီးဦးရောဘတ်ဆောင်ကအခုလိုပြောပါတယ
်သူတို့ပြောထားတဲ့ဟာတွေအရဆိုရင်တော့မတရားတဲ့ဥပဒေနဲ့လည်းပဲအကျုံးဝင်သလိုနောက်တစ်ချက်ကတည်ဆဲဥပဒေများလို့ပြောထားတော့အဲ့ဒီမှာနည်းနည်းအခက်အခဲရှိတယ်ဆရာမကြီ
းဟုတ်ကဲ့ရှင်
တည်ဆဲဥပဒေတွေဆိုရင်သူတို့ကပြ1950ပြည့်နှစ်အရေးပေါ်စီမံမှုအဲ့ဥပဒေပုံမှန်ငါးမှာပါတဲ့အတိုင်းပေါ့နော်မမှန်ကြောင်းတိမမှန်တော့အကြောင်းအရာကိုမမှန်ကြောင်းတိလျက်နေဆိုတော့အပိုင်းနဲ့ဆွဆွဲမယ်ဆိုရင်လည်းညီစိုးသွားနေလို့ဖြစ်နေတယ်အဲ့မတရားတဲ့ဥပဒေပုံမှန်7နှစ်တို့ပါလို့ဆိုရင်တော့အနည်းဆုံး3နှစ်ပေါ့နော်အများဆုံး9နှစ်အဲ့ဒီလိုသွားနေနေနောက်1950ပြည့်နှစ်အရင်ပေါ်စီမံမှုဥပဒေပုံမှန်ငါးပါပြည်မှုတွေနဲ့ဆွဲဆိုလာမယ်ဆိုရင်တော့အမြင့်ဆုံးတောင်းတဲ့ခုနှစ်နှစ်ကိုရောက်ရှိသွားနိုင်တယ်
။တမတော်ဘက်ကပြည်တွင်းမီဒီယာတွေအပေါ်သတိပေးချက်ထုတ်ပြန်လိုက်တာဟာဆိုရင်လက်ရှိအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ရာရောက်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြီးဆုံးဖြတ်မှုခံယူသင့်တယ်လို့လည်းဦးရောဘတ်ဆန်အောင်ကပြောပါတယ်။မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာတက်မတော်ဘက်ကထုတ်ပြန်လိုက်တဲ့ပြည်တွင်းမီဒီယာတွေအပေါ်ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကရောပြည်တွင်းသတင်းမီဒီယာတွေဘက်ကပါသဘောထားတုံ့ပြန်ချက်တွေမရှိသေးပါဘူးရှင်